နတ်ဘုရားလားယမဘုရားလားမဟုတ်ဘူးနော်နတ်ဘုရားလည်းမဟုတ်ဘူးယမဘုရားလည်းမဟုတ်ဘူးလူသားရှင်လက်ကယနေ့ကြံလေးအမှန်တည့်ပြီးတော့တည့်ပြီးတော့ကျင့်ကြံလို့ဖို့သောတန်တည်တဲ့ဉာဏ်လေးရပြီးတော့ဘုရားချီရောက်သွားတာရှင်မြတ်ရရဲ့ဇာတိချက်ကြီးမွေးရမြေကအိန္ဒိယပြည်မှာရှိတဲ့သပိလဝတ်ကတိလောမြို့တော်ဒီကတိလောမြို့တော်ဟာကျေးအစဉ်ဆက်ကမစ္စတာကန်နီယန်တို့ကျောက်သာဌာနကတူဖို့ပြီးတော့သတ်မှတ်လာတာနေဘောနယ်ကနေဘောနယ်ထဲမှာပါဝင်တယ်အိန္ဒိယနယ်စပ်နဲ့နေပေါ်နယ်စပ်အမည်သောဟိလဝဆိုတဲ့ဟိန္ဒူရွာကလေးရှိတယ်။အဲဒီရွာကလေးနဲ့နှစ်မိုင်လောက်နေရာမှာအဖောက်အူအချင်းအကျန်အနည်းငယ်တွေ့ရတယ်။အဲဒီအဖောက်အူအချင်းအကျန်အနည်းငယ်ဟာကပိလဝရုပ်နေရာပါပဲလို့ရှင်မကြီးကအင်္ဂလန်ရှင်ရှားခဲ့တဲ့အိန္ဒိယသီဟောင်းကုဒေသနာကျောက်ကြောင်လို့ခေါ်တဲ့မစ္စတာကာနင်ဂန်တို့ကသူ့ကိုတွေ့ရှိပြီးတော့သူတို့သတ်မှတ်ထားတဲ့အဲဒီဟာအဲဒီနေရာဟာမြတ်စွာဘုရားရဲ့ဆင့်မြောက်ပါလေသတိလို့ရောဒါပေမဲ့အခုအချိန်မှာတော့သတိလဝတ်ဆိုတဲ့သတိလဝတ္ထုဆိုတဲ့နာမည်နဲ့မရှိပါဘူးအဲဒီနေရာမှာကိုယ်ကအင်ဂျီယာတွေမရှိတော့ပါဘူးအဲဒီနေရာနဲ့နှစ်မိုင်လောက်အကွာမှာသာတောဟိလဝဆိုတဲ့ဒိဋ္ဌိရွာလေးရှိတယ်ဒီမှာလည်းဗုဒ္ဓဘာသာတချို့ရှိပါသောတာလည်းပဲမကြခင်ကမနစ်ကတိလိယကရှင်ကောင်းသူတေသနာသူတေတီတယောက်ကကတိလောဆိုတာတဲ့အခုမစ္စတာကန်နေငါတို့အသိမှတ်ယူထားတဲ့တောဟိလောကနားလာနေရာမဟုတ်ပါဘူးတဲ့တိလိယတဲ့မှာပါတဲ့အဲ့ဒီနေရာမှာသူကအထောင်ထားနေတဲ့ပြပြီးတော့အိန္ဒိယတဲ့မှာဆိုပြီးတော့သူကဆိုးတယ်ဒါကြဲအဲ့ဒါကိုဒီဘောဘက်ကဘုရားဘာသာတွေနဲ့ဟိန္ဒူဘာသာတွေနဲ့မခံဘူးဒါမဟုတ်ဘူးတဲ့မူလကဒီဘောထဲမှာရှိတဲ့တောကြီးကနားကနေရာကကပ်ပြီးလို့ပဲလို့အဲဒါမြင်ပွားနေခါကြပါသေးတယ်အဲ့ဒီကပ်ပြီးလို့ဒီကမွေးဖားတဲ့အခါကျတော့ကပ်ပြီးလို့ဒီနဲ့ကပ်ပြီးလို့ညို့နဲ့အခုတောကြီးလဝပေါ့လေအဲ့ဒီနေရာနဲ့ဆက်လေးမိုင်ကြီးတဲ့အခုမိုင်အပြင်ဆက်လေးမိုင်ကောင်ကြီးတဲ့အရှိအကျေလို့ခေါ်နိုင်ပါရဲ့ဒါနဲ့တောင်းတနာနည်းနည်းရင်းနေအရှိတောင်းတနာမှာရှိတဲ့လုံပြီဆိုတဲ့နေရာမှာသွားတယ်သူရဲ့မိဘရှင်မျိုးညာတကာကတော့သတိလို့ကြည်ပဲသတိလို့ကြည်ရှင်ဘယင်းသုဒ္ဓရဏမင်းသုဒ္ဓရဏမင်းကြီးရဲ့ဒီဘုရားကြီးမဟာမာယာဒေဝီမဟာမာယာဒေဝီကမှသိဒ္ဓတ်ဆိုတဲ့ဒီဘုရားအလောင်းသားတော်ဖားမြင်အဲဒီလုံပြီနေတဲ့တောကြီးလဝဟာဆက်လေးမိုင်ဝေးပါတယ်။ဘုန်းကြီးတို့1963ခုနှစ်ကလုံပြီနေရနေပြီးတော့တောကြီးလဝကိုခြေကုန်းကြောင်းခြေခြင်းကြောက်ခဲ့ပြီးတဲ့ဆက်လေးမိုင်ကြီးညနေ3နာရီကလျှောက်တာဟာည10နာရီကျမှပဲကပ်ပြီးတော့ရောက်။အဲဒီမှာမွေးပါတယ်။ဒီသိဒ္ဓတ်ထမြင်တာဘုရားအလောင်းဝိပါကြည့်တဲ့အခါမှာထူးခြားတဲ့ပုံကိုပဲလို့အိန္ဒိယတိုင်းပြည်ရဲ့နန်းတော်တိုင်းတိုင်းပြည်တိုင်းနန်းတော်တိုင်းမှာရှိတဲ့ပုံတော်တွေကထူးခြားတဲ့ပုံကိုရှိကြောင်းမိမိကိုဆောက်ထားကြတယ်။အဲလိုဆောက်ထားတာမှာလူရင်းကတော့ဒီမင်းသားဟာအရွယ်လောက်ရောက်လာရင်တောထက်ပြီးတော့လောကသုံးပါးကိုတရားရဲ့အမြတ်ဆုံးတိုက်ကြည့်ပြီးဆင်းရဲခြင်းကလွတ်ရလမ်းကိုညွှန်ကြားနိုင်တဲ့ဘုရားရှင်ဖြစ်ရင်လည်းဖြစ်ရမယ်။တကယ်လို့သောမထွက်လို့မို့လူပေါင်းမှနေရင်လည်းသကြဝဠာမင်းဖြစ်ရမယ်။အဲဒါလို့ဘုံတော်တွေကဟောရှိတယ်တဲ့။ဒါတွေကအဲဒီဘုံတော်တွေထဲမှာအငယ်ဆုံးဖြစ်တဲ့ကိုဉ္စညဘုံသားကတော့ဒီမင်းသားဟာဗေနီးနဲ့မှလူပေါင်းမှနေပြီးစကြဝဠာမင်းမဖြစ်နိုင်ဘူး။တောထဲမှာထက်တရားရှင်းပြန်ပွားများအားထုတ်ပြီးတော့သ အတိရဉာဏ်သူရပြီသတ္တဝါများကိုခေတ္တရေးလမ်းညွှန်တရားတွေညွှန်ပြမယ်ပုဂ္ဂိုလ်တရားစဉ်စဉ်မုတ်ချက်ပြရမယ်လို့ဒီလိုအဟောထွက်တယ်။ဒါဒီအခါမှာသုဒ္ဓရဏဘုရင်ကဖျားဆိုတာလည်းဘယ်လိုမှမသိသေးဘူး။ဖျားဆိုတာလည်းဘယ်လိုမှမသိသေးဘူး။ဆင်းရဲဆိုတာလည်းဘယ်လိုဟာဆင်းရဲခေါ်လို့ချမ်းသာဆိုတာဘယ်လိုဟာချမ်းသာဆိုတာလည်းကောင်းမှမသိသေးဘူး။မသိသေးတော့သူသားကိုဖျားဆိုတဲ့ဟာမဖြစ်သေးဘူး။စကြဝဠာမင်းကြီးဖြစ်ပြီးတော့သူကစကြဝဠာမင်းကြီးရဲ့ဖခင်တော်ကြီးဖြစ်ဖြစ်နေတာကိုအဲ့လိုဖြစ်ခြင်းတဲ့အခါကျတော့ဒီသိတ္တနာမင်းသားလောကကိုညှိမ့်ပြီးတောတဲ့အတွက်တရားမကျင့်အောင်ဆိုပြီးတော့သူပြောနိုင်အောင်ပြောစရာအမျိုးမျိုးတွေခံလိထားတယ်။ဘံဝေကစိတ်မဖြစ်အောင်ဆိုပြီးတော့သူစိတ်ကိုညှိမ့်စေမယ်အနှောင့်အယှက်ဖြစ်စေမယ်မလိုလားအပ်တဲ့မမြင်အပ်မကြားအပ်တဲ့အာယုံကသမျှမမြင်ရမကြားရအောင်ကိုယ်ရဲ့လူတွေသိရတဲ့လူတွေဘုံနာကြိုးကမ်းလူတွေနန်းတော်နာမတိယာသိဒ္ဓထသွားတဲ့လမ်းနာမတိယာဒီလိုလောက်ထားတယ်ဆိုတော့လည်းဒီသိဒ္ဓထမင်းသားဟာဗုဒ္ဓဝါဒအရာဖြစ်ဘဝပေါင်းများစွာကလေးကအတိရိဉာဏ်သူခေါ်တဲ့ရထမဲ့ဉာဏ်နဲ့သဗ္ဗညုတဉာဏ်အမတန်ဖက်ဖက်ထူးကြတဲ့ဉာဏ်လေးကိုရဖို့ရဘဝကြောင်းဘဝပေါင်းများစွာမှာအမျိုးမျိုးရှိဘူးလာတဲ့ပုဂ္ဂိုလ်ဆိုတော့အချိန်ကြတော့သူ့ပါရမီရမှုကနှိုးတော်တဲ့အတွက်မနေဘူးတော့ထွက်တယ်။နှစ်ဖက်ကိုနဲ့မှာတော့တဲ့ထွက်သွားပြီးတော့တရားကျင့်တယ်။တရားကျင့်တဲ့အခါမှာပထမဆုံးတတိယဆရာခံပြီးတော့တတိယခံပြီးကျင့်ကြရပါမလဲလိုက်ကြတော့အာလာရယတိကြီးသူ့ကိုတွေ့တယ်။အိန္ဒိယမှာတော့ယတိခေါ်တဲ့ဣတိတွေသူကတချို့သောပြိပာသကတွေဓာရင်ကသိန္ဒေဇမနဝါဒရှင်ရှင်ရှားရှားပေါ်ထွန်းလာတဲ့အချိန်ကစပြီးတော့ရှိနေတယ်အများအားလောကကိုကြီးမွေပြီဆိုလို့ချင်းကြီးမွေတဲ့ပုံကပစ္စည်းရှိသည်ဖြစ်စေမရှိသည်ဖြစ်စေကြီးမွေလာလို့ချင်းအဲ့လိုရှိတဲ့ပစ္စည်းရှိသလားဆွံ့ပြတ်ခဲ့ပြီးတော့တော်ရဲထက်ပြီးတော့တရားကျင့်ပြီးတော့အေးအေးဆေးဆေးချမ်းချမ်းသာသာနေကြတယ်ဆောင်ရမယ်ထပ်တော်ရရှိခဲ့တယ်အခုလည်းပဲအခုသိဒ္ဓတာတော်ရဲထက်ပြီးတရားကျင့်မှုအချိန်မှအာလာရယတိဆိုတာကြားတော့သူစီသွားပြီးနိခန်သူတိကနေခံတဲ့အခါကျတော့အာလာရယတိကသူသိတဲ့တရားတွေသင်ပေးတယ်ဖြစ်အကျင့်ခိုင်းတယ်သိရထသူသိတဲ့တရားတွေကဘာလဲလို့ဆိုတော့သမထကမ္မထာသမထကမ္မထာဆိုတာဘာအတွက်အားထုတ်ရတာလဲဆိုတော့စိတ်ကြည်ငြိမ်စူးစိုက်မှုသမာဓိအားကောင်းရေးအတွက်အားထုတ်ရတယ်အဲဒီသမထကမ္မထာနေသင်ပေးပြီးအကျင့်ခိုင်းတော့သိရထဟာဒီနေ့ရဲ့အတွင်းမှာပဲအာလာရဆရာယတိကြီးသိထားတဲ့သမာဓိကမ္မထာအားလုံးကိုသိပြီးတော့သမာဓိဇန်တွေအားလုံးကိုရတယ်ကျေအိန္ဒိယဖွဲ့ကြတဲ့အရာရောအခုဗုဒ္ဓသာသနာကလက်ခံထားတဲ့ဖွဲ့ကြတဲ့အရာရောအဲ့ဒီသမာဓိဇန်ဟာရှင်းစင်ရှိတယ်ဇံဆိုတာအာယုံတစ်ခုထဲမှာစိတ်ကိုစိုက်ပြီးရုပ်ဝင်နေတာကိုဇံလို့ခေါ်တယ်။ဇံဆိုတာကလည်းအာယုံတစ်ခုထဲမှာစိတ်ကိုစိုက်ပြီးရုပ်ဝင်နေတာကိုဇံလို့ခေါ်တယ်။အဲဒီဇံကိုပါဠိစာပေမှာအပ္ပနာလို့သုံးသေးတယ်။အဲဒီအပ္ပနာကိုမြန်မာကဘယ်လိုပြန်လဲဆိုတော့တက်ဝင်ခြင်းလို့ဘာသာပြန်တယ်ဆိုရကစိတ်ဟာအာယုံတစ်ခုထဲမှာစိုက်ပြီးမြုပ်ဝင်နေတယ်လို့ဒီလိုဆိုလို့ရတယ်။ဒါကြောင့်အပ္ပနာနဲ့ဇံနဲ့အတူတူပဲ။ဇံဆိုတော့ဘယ်လိုအဓိပ္ပာယ်ထောက်ရတယ်လဲဆိုတော့ဇံဆိုတာစိတ်အာယုံထဲမှာကပ်နေခြင်းလို့ဇံဆိုတဲ့စကားလုံးအရာထောက်နိုင်တယ်။ဒါ အာယုံထဲမှာစိတ်စိုက်ပြီးကနေတာကိုဒံအဲ့ဒါလိုပဲတခါအပ္ပနာလို့ခေါ်ပြန်တော့အပ္ပနာဆိုတဲ့သက္ကလုံးနဲ့သဘောအတိတ်နဲ့တူအောင်ဆိုပြီးတော့ဗမာဘာသာပြန်တယ်စိတ်ဝင်ခြင်းစိတ်ဝင်ခြင်းဆိုတာစိတ်အာယုံထဲရုပ်ဝင်နေတာကိုပြောတာစိတ်ဟာအာယုံတစ်ခုထဲမှာမြုပ်ဝင်နေပြီဆိုရင်အဲ့ဒီစိတ်တခြားအာယုံကြီးသွားပါဦးမလားမသွားတော့ဘူးသွားမသွားတဲ့ဒီစိတ်ဟာမတည်ငြိမ်နေဘူးလားတည်ငြိမ်ပြီဆိုလို့ရှိရင်တည်ငြိမ်တဲ့စိတ်နဲ့ဟိုအာယုံဒီအာယုံပြန့်လွင့်နေတဲ့စိတ်ပဲစိတ်ကအာကောင်းမလဲတည်ငြိမ်တဲ့စိတ်ကအာကောင်းတယ်ဟုတ်တယ်မဟုတ်လားအဲ့ဒီတည်ငြိမ်တဲ့စိတ်တဆွမ်းအားဟာနောက်ကြတော့မိမိလိုချင်သလိုစိတ်ကိုစေစားလို့ရတဲ့အခြေအနေအထိဖြစ်လာဒါဘုန်းကြီးဒီနေရာမှာဘ ਹੁ တ္တပြောနေတာကအဲ့ဒီဇာနာဒံဆိုတဲ့စကားကိုအာယုံထဲမှာစိတ်တက်နေသူ့စိတ်ပြီးတက်နေခြင်းလို့ညမှာပြန်ရတော့အင်္ဂလိပ်ကအဲ့ဒါကိုဘယ်နဲ့ဘာသာပြန်လဲဆိုတော့ fixedness လို့ဒီလိုဘာသာပြန်တယ် fixedness လို့ဒီလိုဘာသာပြန်တယ်အာယုံထဲမှာစိတ်ဆိုင်တက်နေတယ်နောက်တစ်ခါအပ္ပနာဆိုတဲ့စကားကြတော့အာယုံနဲ့သက်ဝင်နေခြင်းမြုပ်ဝင်နေခြင်းဒါကိုအင်္ဂလိပ်ကတူဘာသာပြန်ပေးလဲလို့ဆိုတော့ absorption လို့ဘာသာပြန်တယ် The mind is totally absorbed into a single object အဲဒါကို absorption လို့ဘာသာပြန်တယ်ဒါတချို့ဘာမစကားသက်ဝင်နေတယ်မြုပ်ဝင်နေတယ်ဆိုတဲ့စကားကိုစိတ်နာမပေါက်တဲ့ပုဂ္ဂိုလ်များဟာ absorption ကိုပြောလိုက်လို့ရှိရင်နားလေဒီကဒီနေရာမှာဘုန်းကြီးဗာပြောကျင်တယ်လို့ဆိုတော့ဇန်ဆိုတဲ့စကားအပ္ပနာဆိုတဲ့စကားဟာအာယုံတစ်ခုထဲမှာစိတ်ဆိုင်ပြီးတော့မြုပ်ဝင်နေတာကိုဆိုလိုတယ်အဲ့ဒီအခြေအနေမှာကောင်းငင်ပြန်တယ်ရေပေါ်လမ်းလျှောက်တယ်မြေထဲရှိုးသွားတယ်ဆိုတဲ့တကူဖန်ဆင်းမှုတွေမပါသေးဘူးကာမစိတ်ငြိမ်ုံမြအထင်တတ်နေရှိသေးတယ်။ကာမစိတ်ငြိမ်ုံမြအထင်တတ်လို့ဇံလို့ခေါ်တယ်။ဒါကဘုန်းကြီးရဲ့ပြိတ္တာအဲဒီဇံဆိုတဲ့သက္ကလုံရဲ့အဓိပ္ပာယ်လေးကိုဘုန်းကြီးကစိတ်ထဲကြံခဲ့အောင်သံပေါက်ကလေးချပေးခြင်းပါတယ်။အဲဒါလိုက်ဆိုကြပါဒီဂန်ဆိုတာဟာဗုဒ္ဓဘာသာလည်းမဟုတ်ပါဘူး။ဟိန္ဒူဘာသာလည်းမဟုတ်ပါဘူး။ဘာဘာသာမှမဟုတ်ပါဘူး။ဂန်ဆိုတာတဘာဝတစ်မျိုးပဲ။ဘာတဘာဝလဲဆိုတော့အာယုံနဲ့စိတ်ဆိုင်မြုပ်နေတဲ့တဘာဝပဲ။ဒါလည်းဒီတဘာဝလည်းအဲ့ဒီတဘာဝကိုဟိန္ဒူကယူသုံးတော့ဟိန္ဒူဇန်လို့ခေါ်နိုင်တယ်။ယမနကယူသုံးတော့ယမနဇန်ခေါ်နိုင်တယ်။ဗုဒ္ဓဘာသာကယူသုံးတော့ဗုဒ္ဓဘာသာဇန်ခေါ်နိုင်တယ်။မဟာမေရင်ကယူသုံးတော့မဟာမေရင်ဇန်ခေါ်နိုင်တယ်။ခရိယံကယူသုံးတော့ခရိယံဇန်ခေါ်နိုင်တာပဲ။အခုအဲ့ဟတ်သုံးနေကြပြီဘုန်းကြီးတို့ဒီမှာကမသုံးတာဘုန်းကြီးတို့အမေရိကန်မှာ89ခုနှစ်ကသွားတရားပြခြင်းကမက်ဆာချူးဆက်ပြည်နယ်မှာဘော့စတန်မြို့အနီးကဘယ်ရီဆိုတဲ့ကမ္မထာဌာနမှာတရားပြတဲ့အခါမှာအဲ့ဒီမှာမလမကန်းက10မိုင်လောက်မှာရှိတဲ့ခရီးရန်ဘုန်းကြီးကျောင်းခရီးရန်ဘုန်းကြီးတော်တော်စီနဲ့ကန်းနဲ့ရှိပုံရတယ်ကျောရကျောင်းဆန်းဆန်းနဲ့ကျောင်းကြီးကလည်းအကျယ်ကြီးပဲအေကာပေါင်းဘုန်းကြီးထင်တာတော့30လောက်တော့အနည်းဆုံးရှိမယ်နဲ့ကျယ်မယ်နဲ့တွေ့တယ်အဲ့လိုကျင်းတယ်အဲ့ဒီကခရိယံဘုန်းကြီးတွေဘုန်းကြီးတို့တရားသခန်းလာအထုတ်တယ်အဲ့ဒီတရားသခန်းကအမေရိကန်တွေကနေ့စဉ်6လ6လဖွင့်ပြီးတော့အမေရိကန်ဆရာတွေကိုယ်တိုင်တရားပြတယ်တရားသခန်းအဲ့ဒါပြတာသမဏကမ္မထာယောဝိပဿနာကမ္မထာယောပြတယ်အဲ့ဒီကမ္မထာတရားသခန်းကိုလာပြီးတော့အခွန်ကခရိယံဘုန်းကြီးကြောင့်ကခရိယံဘုန်းကြီး3လလာပြီးတရားအထုတ်တယ်ဖုန်းကြီးတော့မရောက်ခင်မှာသုံးလလာပြီတရားအထုတ်ပြီးတော့သူကသူ့ကျောင်းပြန်သွားတဲ့အခါကျတော့ဒီနေ့မှနှစ်ချိန်နှစ်ချိန်သူ့ကျောင်းကကိုရင်တွေကိုရောဖုန်းကြီးတွေကိုရောအဲ့ဒါတရားထိုင်ခိုင်းတယ်တရားထိုင်ခိုင်းတယ်အဲဖုန်းကြီးတော့ဒီဗုဒ္ဓဝါဒအရဆိုရင်တရားကျင့်ရမှာအကျိုးနှစ်မျိုးရတာရှိတယ်တမျိုးကစိတ်စီငြိမ်ပြီးတော့ချမ်းသာနေတဲ့အကျိုး။နောက်တမျိုးကစိတ်စီငြိမ်ုံနဲ့မသာပဲနဲ့သဘာဝကိုသဘာဝအတိုင်းအမှန်အတိုင်းသိပြီးတော့ချမ်းသာမှုရနေတဲ့အကျိုး။အဲ့လိုတစ်မျိုးရှိတယ်။အဲ့ဒါဘုန်းကြီးတို့ပြိတ္တာကောင်းမှတ်ထားပါနော်။ဗုဒ္ဓဘာသာအရာ ကျင့်ကြံရတဲ့အခါမှာအကျိုးနှမျိုးရတယ်။တစ်မျိုးကစိတ်ကြည်ငြိမ်ပြီးတော့ဆန်းသာနေတဲ့အကျိုးဒါကတစ်မျိုး။နောက်တစ်မျိုးကတော့စိတ်ကြည်ငြိမ်ုံမကပဲနဲ့သဘာဝကိုပုဂ္ဂိုလ်တ attva လို့မမြင်မဲနဲ့လူလို့နတ်လို့မြမာလို့ဖွေးလို့ဝက်လို့မမြင်တော့ပဲနဲ့သဘာဝတရားကိုသဘာဝတရားလို့မြင်နဲ့ထိုးတဲ့ထိုးတဲ့ပြီးတဲ့အသိဉာဏ်ရပြီးတော့ချမ်းသာနေတဲ့အကျိုးအဲ့တော့ဘုန်းကြီးတို့ပြန်ပြောပါဦးမယ်တရားကြည်ညာတဲ့အခါမှာအကျိုးနှမျိုးရပါတယ်နံပါတ်၁ကစိတ်ကြည်ငြိမ်ပြီးတော့ချမ်းသာနေတဲ့အကျိုးနံပါတ်၂ကစိတ်ကြည်ငြိမ်ုံမြမကပဲသဘာဝတရားကိုအမှန်တိုင်းသိမြင်ပြီးတော့ချမ်းသာမှုရနေတဲ့အကျိုးဒီနှစ်ကြိုးရပြီးတော့သမစိတ်ကြည်ငြိမ်ပြီးတော့ချမ်းသာနေတဲ့အကျိုးဆိုတာဒါရလွယ်တယ်။ခြင်းညာပေါ်ညာအားထုတ်တဲ့ပုဂ္ဂိုလ်မှာဒါမကြရမယ့်ရတယ်။စိတ်ကြည်ငြိမ်အောင်မြမကပဲနဲ့သဘာဝကိုအမှန်တိုင်းသိမြင်ပြီးတော့ချမ်းသာကြိုးရတယ်ဆိုတာကတော့အဲ့ဒါလွယ်လွယ်နဲ့မရပါဘူး။ဒါတော့အချိန်ယူပြီးတော့ကြိုးကြိုးစားစားခြင်းကြံမှပဲရတယ်ဒီတော့ဘုန်းကြီးမပြောကျင်တယ်လို့ဆိုတော့အဲအခွန်းနာဖေးရဘုန်းကြီးဒီဟာသူ့ကြောင်းမှာဒီနေ့နှစ်ချိန်တရားအထိုင်ထိုင်နေဆိုတာဒုတိယအကျိုးမျိုးရလို့မဟုတ်ပါဘူးပထမအကျိုးမျိုးရလို့ပါပထမအကျိုးဆိုတာဘာအကျိုးဆိုလို့ပါလဲပရိသတ်အဲစိတ်ကြည်ငြိမ်ပြီးတော့ဆန်းသာနေတဲ့အကျိုးဟောအဲ့ဒါရလို့အဲ့ဒီထိုင်ခိုင်းတာပဲ။ဒါဘာမှသဘာဝကိုအမှန်တိုက်တည်တဲ့အသည့်တွေတော့မရသေးပါဘူး။ဒါတော့ဆိုလို့ရှိရင်လည်းအများတဲ့ချမ်းသာမဟုတ်ခဲ့ဘူး။အဲ့ဒီဘုန်းကြီးဟာအသက်60ကျော်သွားပြီ။ဘုန်းကြီးတို့ကလည်းလာပြီးသင်ပြီးတော့သူ့ကျောင်းသင်သွားပါတယ်။သင်သွားပြီးသူ့ကျောင်းမှာဒီနေ့နေ့ဝက်နေ့ဝက်လုံးပေါ့လေဆွမ်းစားပြီးကြတဲ့ကညနေမိုးထုတ်ထီပဲ။ဒါကြောက်ပြီးတော့ပြဒီကြောင့်ကပုံစံတွေကိုတရားအပြောခိုင်းဟောခိုင်းအဲဒါလို့လည်းခွန်ကြီးတို့သွားပြီးတော့ကြောင်းနေလေနှာအောင်စည်းစားအောင်ကြည့်ပြီးဒီကြောင့်ကခွန်ကြီးတွေကိုယ်နေလည်းပဲသတိပဋ္ဌာန်တရားကိုသူရဲ့အလိုဌာနအရာအနည်းငယ်အချင်းမြားရှင်းလင်းပြောပြခဲ့ရပါတယ်အမှန်တန်နေခြင်းစပွဲကောင်းတဲ့ကြောင်းပါပဲစီကံလိုက်အမှန်တန်ကောင်းတယ်လို့ဆိုတဲ့တော့ရကြောင်းလို့ရှင်းနေတော့ရွာနဲ့ရက်နဲ့ဝေးပြီးတော့ကောင်းကမှုလေးပေါ်မှာဆိုတော့အင်မတန်ကိုအစဉ်ပြေတယ်။ဒါတော့ဆိုလိုတာကခေါနာဘုန်းကြီးပြောခဲ့တယ်။ဇန်ဆိုတာအာယုန်တစ်ခုထဲမှာစိတ်စူးစိုက်ပြီးတည်ငြိမ်နေတာကိုပြောတာ။ဒီဇန်ဟာဗုဒ္ဓဘာသာရဲ့ဇန်လည်းမဟုတ်ဘူး၊ဟိန္ဒူရဲ့ဇန်လည်းမဟုတ်ဘူး။မဟာမေတ္တရဲ့ဇန်လည်းမဟုတ်ဘူး၊ခရစ်ဟန်ရဲ့ဇန်လည်းမဟုတ်ဘူး၊သဘာဝရဲ့ဇန်လည်း။ဒါကခေါင်းကြီးကပြဋ္ဌာန်းစဉ်းစားကြည့်ပါ။ခေါင်းကြီးကပြောတယ်နော်။ဇန်ဆိုတာအာယုန်တစ်ခုထဲမှာစိတ်စူးစိုက်ကြည်ငြိမ်နေတဲ့သဘောလို့ဆိုတော့အာယုန်တစ်ခုထဲမှာစိတ်စူးစိုက်ကြည်ငြိမ်နေတဲ့သဘောဟာသဘာဝတရားမဟုတ်ဘူး။ဟုတ်တယ်မဟုတ်လား။အဲ့တော့အဲ့ဒီသဘာဝတရားကိုဖိဒူကပိုင်မလား။မပိုင်ဘူး။ဗုဒ္ဓဘာသာကတော့ပိုင်မလား။မပိုင်ဘူး။ခရိယာကတော့ပိုင်မလား။မပိုင်ဘူး။မဟာမေတ္တာကတော့ပိုင်မလား။မပိုင်ဘူး။ဒါပါလဲဆိုတော့ဒီဇန်ဆိုတဲ့စိတ်စူးစိုက်ကြည်ငြိမ်မှုဟာ universal ဟုတ်ကဲ့လားတက္ကသလုံးနဲ့ထိုင်တဲ့သဘာဝတရားပဲနော်တလောကလုံးနဲ့ထိုင်တဲ့သဘာဝတရားပဲဒါကြအဲ့ဒီသဘာဝကိုလောကတူလောကသားအာလုံးသိဖို့မသိဘူးလားသိပါရဲ့ကျင့်တယ်သိတဲ့အတိုင်းပြည့်ကြံနေဆိုရင်ခုနပြောတဲ့ခရိယံဘုန်းကြီးကျောင်းကိုချမ်းသာမရသေးဘူးရတယ်ဒါကြောင့်အဲ့ဒါလေးကိုဘုန်းကြီးကစိတ်ထဲကျမ်းစီရင်လို့တန်ပေါက်ကလေးချပေးပါမယ်ပြိတ္တအာလုံးလိုက်ပြီးဆိုပါလို့ပြောတာနော်သောသုဇိုက်တမှုကဲ့၍ရှုဇာဟုခေါ်လေသည်သုဇိုက်တမှုကဲ့၍ရှုဇာဟုခေါ်လေသည်သုဇိုက်တမှုကဲ့၍ရှုဇာဟုခေါ်လေသည်ဟုတ်ပါသုဇိုက်တမှုကဲ့၍ရှုဇာဟုခေါ်လေသည်သုဇိုက်သုဇိုက်သာမန်ပါတယ်သုဇိုက်သုဇိုက် လမ်းဆိုတာပါပါလိမ့်မယ်အာယံတစ်ခုထဲမှာစိတ်စူးစိုက်ပြီးတော့ကတ်နေတာဒီတဲ့ကိုရင်မြုပ်ဝင်နေတာနော်မြုပ်ဝင်နေတာအာယံထဲမှာစိတ်စူးစိုက်ပြီးမြုပ်ဝင်နေတာမြုပ်ဝင်နေပြီဆိုတော့တခြားအာယံကြီးသွားအောင်မလားအဲ့ဒါတခြားအာယံကြီးမသွားဘူးဆိုတော့စိတ်ချင်းရဲစရာတွေတွေးပြီးအောင်မလားစိတ်မချမ်းတဲ့စရာတွေတွေးပြီးအောင်မလားကိုယ်ရင်စရာတွေတွေးပြီးအောင်မလားဆိုကြပါဆိုကြပါဆိုအဲ့ဒါလိုသုစိတ်တည်ငြိမ်မှုဇာနဲ့တမာတွေအတူတူပဲနော်သုစိတ်တည်ငြိမ်မှုတမာတွေအားကောင်းရနေဇာအားကောင်းရနေတဲ့ပုဂ္ဂိုလ်ဟာသူရှုတဲ့အာယုန်ထဲမှာစိတ်ဆိုင်ရုပ်နဲ့ဝင်နေပြီဆိုတော့အခန်းထဲကနေမကောင်းဖြားနာနေတဲ့သားစီစိတ်ရောက်ပါအောင်မလားမြာဘူးဆိုလို့ရှိရင်မလေးငါသားအဖျားများတိုးနေပလားဟဲ့လာအောင်မလားမလာတော့ဘူးတကယ်လို့ငါသားအဖျားများတိုးနေပလားဟဲ့လို့စိတ်ရောက်သွားရင်ဆင်းရဲမလားခံရမလားဆင်းရဲမယ်မဟုတ်ပဲဘူးလားအော်ငါဒီနေ့ခိုင်ပိတ်ထားရတယ်ပါနေမကောင်းလို့ဖောက်တယ်တော့ပြက်ကုန်တော့မှာပဲဟောအဲ့ဒီစိတ်ရောက်အောင်မလားမရောက်တော့စိတ်ဆင်းရဲမလားခံရမလားအဲ့ဒါစိတ်တည်ငြိမ်စူးစိုက်မှုကြောင့်ရတယ်ခံရတယ်နော်ဒီတော့ဒီခံတာဟာคงขนาดพ่อนี่ပြောတယ်ဒကဘာလုံးနဲ့ဒလောကလုံးနဲ့မထိုင်နေဘူးလားထိုင်နေဘယ်ကိုပိုင်းမှမဟုတ်ဘူးเนาะဒါတော့အသုံးပြုတတ်တဲ့လူအတွက်အကျိုးမရပါဘူးလားရတယ်မသိလို့အသုံးမပြုတတ်တဲ့လူအတွက်ကြတော့အကျိုးမရဘူးဒါပဲဒါတော့ခဏသိတတ်တာဟာအာလာရယတိစီမှာသင်ကြားပြီးလေ့ကျင့်လာဒီစားမယ်ဒီစားမယ်စိတ်ကြီးငြိမ်စုလိုက်လို့သူရရုံညပဲဒါပေမဲ့အဆင့်ကခွဲထားတာက၈ဆင့်ခွဲထားတယ်၈ဆင့်ခွဲထားတာသူရဲ့စိတ်ကြည်ငြိမ်စုစိုက်မှုဒီဂရီအားကောင်းတာအားနည်းတာလိုက်ပြီးတော့၈ဆင့်ခွဲထားတယ်၈ဆင့်ကိုလည်းလည်းပြောရမယ်ဆိုလို့ရှိရင်ပထမဆင့်ဒုတိယဆင့်တတိယဆင့်သုတ္ထဆင့်သေသမဆင့်သတ္ထမဆင့်သတ္တမဆင့်အထမဆင့်တစ်ဆင့်နဲ့တစ်ဆင့်ပေါ်ပြီးစိတ်ကပိုးပုံငြိမ်ငြိမ်ပြီးတော့မြုပ်မြုပ်ဝင်သွားတယ်အဲ့ဒါကိုပဲခေါင်းကြီးတို့ဗုဒ္ဓသာသနာကယူသုံးတဲ့အခါကျတော့သမာဓိဖြစ်ပါလို့နာမည်တတ်တယ်။ဘာလို့နာမည်တတ်တယ်လဲ။သမာဓိဖြစ်ပါလို့နာမည်တတ်တယ်။ဒါကဗုဒ္ဓသာသနာကယူသုံးတာ။တခြားဘာသာကယူသုံးလို့ကျင်လည်းတူစကလုံးနဲ့တူနာမည်တတ်ရုံပဲ။မဟုတ်ပေဘူးလား။ဒါပဲ။ဒါကအဲ့ဒီရှစ်ဆင့်ရှိတာမှာအခုနအာလာရဆရာကြီးကသူက80ဆင့်ပဲသူရတယ်။နောက်ဆုံးအဆင့်သူမရဘူး။မရတော့သူ80ဆင့်ပဲတိတ်တထကိုသင်ပေးတယ်။ပြန်ပြီးတဲ့အခါကျတော့သိတတ်တာသူတင်ပြတဲ့80ကိုပြင့်ပြန်လိုက်တဲ့အခါကျတော့အားထုတ်ကြည့်လိုက်တဲ့အခါကျတော့တရက်နှစ်ရက်လွဲမှာပဲ80လောက်ပြည်ပြည်စုံစုံကျေကျေပြင်းပြင်းကြီးရရတော့အလာရဆရာကြီးဒါအကုန်မဲလားတခြားဗာများကျွန်ုပ်သိယူစရာရှိသေးတယ်လို့ဆိုတော့အာရေလေးပြီးပြီဒါအကုန်မဲကျုပ်တတ်တာလည်းကျွန်ုပ်တတ်တာတော့ဒါပဲတဲ့ဟာကမြန်လာပြီလားကျွန်တော်ဒါဆိုလို့ရှိရင်နှိမ့်ချပြီးတော့ပြင်ပြန်အထုတ်ရတာတဲ့မှာတရက်နှစ်ရက်နဲ့ဒီဟာကြာသွားတယ်ဆိုတော့သိတော့တာပဲပြီးတော့တခြားမသွားခင်မှာနဲ့တော့ဒီနေရာမှာပဲကျွန်ုပ်နဲ့အတူဆရာတစုလောက်ပြီးတော့တပည့်တွေမွေးပြီးသင်ပေးကြပါစို့အာလာရရဲ့တေကပြောတယ်သိတတ်တာကသူအရှာထွက်လာတာကဒါမဟုတ်ဘူးသင်ရဲ့ငင်းကြီးကိုအရှာထွက်လာတာသင်ကဘယ်လိုငြိမ်းနိုင်မလဲ။ဆန္ဒကိုဘယ်လိုရနိုင်မလဲ။ဒါဖြင့်ဘုန်းကြီးခဏပြောခဲ့တယ်။စိတ်ဟာအာယံဒီကထဲမှာစိုက်ပြီးမြုပ်ဝင်ကြီးငြိမ်းနေပြီဆိုရင်စိတ်မချမ်းသာဘူးလား။ချမ်းသာတယ်။ဒါဖြင့်ဒီသိဒ္ဓတာဒီချမ်းသာသူမရဘူးလား။ရတယ်ဆိုလို့ရှိရင်မတော်လောက်သေးဘူးလား။တော်လောက်ဖို့မကောင်းဘူးလား။အဲ့ဒါကစိတ်ဟာအာယံထဲမှာစိုက်မြုပ်ဝင်နေတဲ့အခိုက်မှားတာချမ်းသာနေတာ။အဲ့ဒီအာယုံကိုစိတ်ကလွတ်လိုက်လို့မလို့နေကြလုံနေကြရေချိုးမှုဆန်းခံသွားမှုတတိရှာမှုအစရှိတဲ့အလုပ်တွေလုပ်နေတဲ့အခါကျတော့စိတ်ကငြိမ်နေလားမငြိမ်တော့အဲ့ဒီအခါသူချမ်းသာအောင်မလားမချမ်းသာတော့ဘူးဒီတော့အဲ့ဒါသူလိုချင်တဲ့ဆင်းရဲငြိမ်ငြိမ်ချမ်းသာရရပြီလားမရဘူးဒီတော့ဆရာကြီးတော်လောက်ပါဖြစ်ကဲဆရာကြီးနဲ့အတူတူနေပါတော့မယ်လို့သူပြောမလားမပြောဘူးဆရာကြီးကအကျွန်ုပ်လိုချင်တဲ့ချမ်းသာကိုမရသေးပါဘူးတဲ့ဒီလောက်နဲ့မရသေးလို့မလို့သွားရစေဦးသွားခွင့်ပြုပါဦးဆရာကြီးကိုတော့ကျေးဇူးအများကြီးတင်ပါတယ်ဆိုပြီးထွက်သွားတယ်ထွက်သွားပြီးတော့နောက်ဆရာလိုက်ကြပြန်တဲ့အခါကျတော့ဥဒကဆိုတဲ့ယသိဆရာကြီးတွေ့ပြန်တယ်တွေ့ပြန်တဲ့အခါကျတော့နီးခံပြန်တယ်န ဒီကနေ့ဒီဥဒကရတဲ့ဆရာကြီးကလည်းပဲသူသတ်တာဒီသမထသမထမေတ္တာတယ်ဇံမေတ္တာတယ်ဒါသူကသိဗ္ဗထာကိုသင်ပေးတယ်ဒီဥဒကဆရာကြီးကတော့အဆက်အကုန်အထိရှင်းရှင်းလုံးသူရအောင်သွန်းနိုင်တယ်ရေပြုံမိတာဒါကြောင့်မလို့သိဗ္ဗထာကျင်ခိုင်းတော့သိဗ္ဗထာလည်းပဲရောင်းနေမှာပဲအဲ့ဒီရှင်းရှင်းလုံးသာကဆိုလို့ကဘုန်းကြီးတင်တာတော့တစ်ထိုင်နဲ့ရတော့မှာပဲဒါကြောင့်လည်းဆိုတော့သူက80အထိရပြီးသားလူအဲ့နောက်ပထမအထမအရှင်ခေါ်တဲ့ရှင်းပြအောင်အရှင်ဆိုတော့သူခဏလေးရပါပဲရှင်းပြအောင်အရှင်မှာရတဲ့အခါကျတော့ဆရာကြီးပြောတဲ့အတိုင်းရပါပြီအဲ့ဒါနောက်ထပ်ဘာလို့ရပါအောင်လဲဘာတင်ရအောင်လဲအဲ့မရှိတော့ဘူးကုန်ပြီအကျဉ်းတက်တာလဲဒါပဲဒါလည်းတက်တယ်အကုန်ပဲစိတ်တထစိတ်ပြတ်သွားဆက်လိုက်တာဒီနည်းနဲ့ကတော့ရှင်းရတော့ဘယ်တော့ဇနီးနဲ့မှမငြိမ့်သေးဘူးဒီမှာမှာဘုန်းကြီးတို့ပြောကြနေနော်။ဇာနဲ့အဘိဉ္စင်ကိုဖွဲ့ဖွဲ့ခြားကြပြီ။ဇာစရာအခုဘုန်းကြီးပြောတဲ့အတိုင်းအာယံတစ်ခုတည်းမှာစိတ်စိတ်ောက်ရုပ်ဝင်နေလို့ကြားပဲ။ဒါရပြတဲ့ဘာမှမပေါ်ဘူး။ဆိုတော့အဘိဉ္စင်ခေါ်တဲ့သူကြတဲ့တကိုးတွေရကျင်တဲ့အခါကျတော့အဲ့ဒီဇံကိုစိတ်ထဲကလိုချင်တဲ့အရာဒိဋ္ဌံပြီးတော့ဥပမာကောင်းငင်ကမြေကြီးဖြစ်ပါလေဘုမဟုတ်ရေကြီးကရေရင်ကမြေပြင်ဖြစ်ပါလေစိတ်ထဲကအဓိဋ္ဌာန်ပြီးတော့ဒီဇံကိုဖြတ်ခတ်ဖြတ်ခါဝင်စားရတယ်ဖြတ်ခတ်ဖြတ်ခါဝင်စားရတဲ့ခြေကျွန်းနေအောင်တွန်းကျင်နေအောင်ဝင်စားရတယ်အဲ့လိုဝင်စားတာဆိုတော့ဝင်စားလို့မလို့နိုင်နေတဲ့အခါကျတော့ဝတိဘောနိုင်တယ်လို့ဗုဒ္ဓဘာသာအသုံးများသုံးတယ်နိုင်နေတဲ့အခါကျဘယ်လိုလဲဆိုတော့ဖြတ်ခနဲတစ်ဆက်တန်းအတွင်းမှာပဲစိတ်ငြိမ်လို့ဆိုရင်ငြိမ်တာဒီရှစ်ဆင့်စီရောက်သွားတယ်ဒါကအဲ့ဒီရှင်းပြရလို့မလို့တစ္ဆက္ကံအတွက်မှာပဲဇံပြက်တယ်ဆိုလို့စိတ်ထဲကဒိဋ္ဌံထားလိုက်ရင်ဟောတစ္ဆက္ကံအတွက်မှာပဲဇံပြဲသွားပြီးတော့ပဂရိတိုင်းဖြစ်သွားတယ်။အဲ့တော့ကြာအောင်နိုင်နေတဲ့အခါကျတော့မှအခုနပြောတဲ့အဘိညာဉ်ဆိုတဲ့တကိုးတွေကိုစိတ်ညွတ်ပြီးတော့ဖန်တီးပြီးဖန်သိပြီးယူရတယ်။အဲ့ဒါကအဘိညာဉ်။အဲစိတ်အာရုံတွေထဲမှာစိတ်စူးစမ်းညွတ်ဝင်နေတာတော့ဒါဇံပဲ။ဇံတက်တဲ့။ဒါပုရိသရနေတာလည်းဒီတိုင်းမထူတော့ကျိုးလို့ပြောကြလို့စိတ်ဓာတ်ထွက်သွားတာမဖြစ်သေးဘူးဒီကိုယ်တော်တွေနဲ့တော့ငါလိုချင်တာမရသေးဘူးအဲ့ဒါလည်းစိတ်ဓာတ်ချက်လိုက်တာသူ့ဝေလာတော့တောင်ခွန်းရောက်သွားနေရင်္ဒရာမြင့်ရဲ့အရှိမြောက်အရှိတောင်ကကလာတော့အခါကျတော့ဥရဝေလာတော့ရောက်တော့ဒါသူများစီဆရာခံလို့တော့ငါဟာမဟာတော့ဘူးကိုယ်တော်ရင်သိထားတဲ့နည်းတွေနဲ့ရှင်းပြကြည့်ပါတော့ဆိုပြီးတော့သူသိထားတဲ့ရှင်းကကြားဘူးသိဘူးသင်ဘူးတဲ့နည်းတွေလေ့လာဘူးတဲ့နည်းတွေနဲ့သူအဲ့ဒီမှာအားထုတ်လိုက်တာအဲ့ဒီနည်းတွေလည်းကျန်ကမှဖော်ပြထားတာရှိပါတယ်အသက်အောင်လေ့ကျင်တာတို့နှာခေါင်းရောဒီနားရောပုဒ်ရောအကုန်လုံးပိတ်ဆို့ထားပြီးတော့လေထဲမှာမထက်အောင်လုပ်ပြီးလေ့ကျင်တာတို့အသက်ရှင်များအောင်လေ့ကျင်တာတို့နှိမ့်အောင်လေ့ကျင်တာတို့အစာရည်အမျိုးမျိုးပဲရတော့အဲ့ဒါရှိကလေ့ကျင်နေတယ်ကတော့အာနာပါနခေါ်တဲ့ဆက်လို့ဝင်လို့ဘူးတဲပြီးတော့လေ့ကျင်ကြတာကများတယ်။အဲ့ဒါလည်းချမ်းကျင်ပါလို့ဒီသုဒ္ဓတာဥရဝေလမှာလေ့ကျင်လိုက်တာအားထုတ်လိုက်တာဘာတစ်ခုမှမရဘူး။လူကတော့အချင်းကောင်မှဆက်လို့ဆိုပြီးသုံးကတော့မဆက်ဘူးသူတို့ကြားတော့မသွားဘူး။ဒါဒီပြည်နဲ့အောက်ကျွေးကြတဲ့ပြည်ကစားမယ်စားပြီးအားထုတ်မယ်ဆိုကျွေးကြစား။ဒါကကျွေးကြတဲ့ပြည်လိုက်တော့ရတာအချင်းကောင်ပါလေငါတရားအားထုတ်ရတာပြက်တယ်။ကျမတို့ဟိုထိုင်မယ်ထိုင်တဲ့နေရာနဲ့လာကြတဲ့တတိမှာပဲစတော့မယ်မကြရင်မစတော့ဘူးဆိုပြီးတော့အားထုတ်ဖို့အချိန်ကမှဆိုးလို့မလို့အကျိုးငါ့ပါဖြစ်ပါမှာဆိုးလို့မလို့အဲ့ဒါဆက်ပြီးတော့သူဒီတိုင်းနဲ့အားထုတ်တယ်ဒါနဲ့အားပြပြီးတော့နောက်လဲအားပြပြီးလဲလာလဲဘာတရားမှမရဘူးလူကလည်းအားထုတ်လာတဲ့အချိန်ကလည်းမရဘူး၆နှစ်ရှိနေပြီဒါကဟာမဟုတ်သေးဘူးဒီလောက်ခီးမာတဲ့လုံးဝဝိရိယနဲ့အထွေရတဲ့တောင်မှာငါလိုတဲ့ခင်ရည်ရေးချမ်းသာရေးဆိုတာအနာကိုမသိနိုင်သေးဘူး။ဒါကငါ့အာဒါဒီဒီမဟုတ်သေးဘူး။ဒါတော့ဘာလုပ်ရမလဲ